အမေရိကန်နိုင်ငံတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ပြီးခဲ့တဲ့သတင်းပတ်အတွင်းအလုပ်လက်မဲ့ခန်းစား권လျှောက်ထားတောင်းဆိုသူပေါင်းနောက်ထပ်6.6သန်းရှိတယ်လို့အလုပ်သမားဝန်ကြီးဌာနကချက်သပြေးနေမှာကြေညာပါတယ်။ပြီးခဲ့တဲ့သတင်း3ပတ်အတွင်းအလုပ်လက်မဲ့ခန်းစား권လျှောက်ထားသူ18သန်းလောက်ရှိသွားသလိုလာမယ့်သတင်းပတ်တွေအတွင်းအလုပ်လက်မဲ့ခန်းစား권လျှောက်ထားသူရေအတွက်လည်းပိုများလာဖို့ရှိနေပါတယ်။ပြီးခဲ့တဲ့သတင်း2ပတ်လောက်ကအလုပ်လက်မဲ့ခန်းစား권လျှောက်ထားသူ 6.8 သန်းရှိတယ်လို့အခုအစ်စ်လျှောက်ထားသူက 6.6 သန်းရှိပါတယ်။အခုလိုအလုပ်လက်မဲ့ခန်းစား권လျှောက်ထားသူတစ်ပတ်ကို9သန်းလောက်ရှိနေတာဟာ1969ခုနှစ်ကစလို့အလုပ်လက်မဲ့အခြေအနေအမြင့်မားဆုံးဖြစ်နေတာပါ။အမေရိကန်နိုင်ငံမှာလူပေါင်း 8.6 သန်းကိုအလုပ်ပြုတ်စေတဲ့2008-2009စီးပွားရေးကတ်ဆိုက်ဖို့အတွက်အချိန်နှစ်နှစ်လောက်ကြာခဲ့ပေမဲ့အခုစီးပွားရေးကျဆင်းဆုပ်ယုပ်မှုကတော့ American သမိုင်းမှာမကြုံစက်ဘူးမြန်ဆန်ခဲ့တာပါ။